အမေရိကန်လေယာဉ်တင်သင်္ဘောကြီးတစ်စီးဟာ2018ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်နေတောင်ကိုရီးယားကံရုဒ္ဓအနီးကိုရောက်ရှိနေပါပြီ။မြောက်ကိုရီးယားဘက်ကမကြသေးခင်ကတာဝတ်ပြည်ဒုံးကျည်ဆန့်တက်ပြီးနောက်ပိုင်းအမေရိကန်ရဲ့စစ်အင်အားတောင့်တင်းမှုကိုပြတ်တာတာလည်းဖြစ်ပါတယ်။ USS Abraham Lincoln လေယာဉ်တင်သင်္ဘောကြီးနဲ့တိုက်ခိုက်ရေးအုပ်စုဟာတောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းမြို့ဦးဆန်းရဲ့အရှေ့ပိုင်းကိုဆက်ရောက်နေတာဖြစ်ပြီး3ရက်ကနေ5ရက်လောက်ထိနေမဲ့ပုံရကြောင်းတောင်ကိုရီးယားယုံဟပ်သတင်းအေဂျင်စီကအင်ကာနီမှာဖော်ပြပါတယ်။ဒေတာရင်းကမဟာမိတ်တွေမိဖက်တွေကိုထတ်လောင်းအာမခံတဲ့အနေနဲ့အမေရိကန်လေယာဉ်တင်သင်္ဘောကြီးနဲ့တိုက်ခိုက်ရေးအုပ်စုဟာဂျပန်ပင်လယ်လို့ခေါ်တဲ့အရှေ့ပင်လယ်တွင်မှလည်းဂျပန်တပ်ဖွဲ့တွေနဲ့စီရေးလေ့ကျင့်မဲ့အကြောင်းအမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတို့ကိုကိုးကားပြီး Reuters သတင်းအေဂျင်စီကဖော်ပြပါတယ်။တောင်ကိုရီးယားအနည်းကနိုင်ငံတကာရေပိုင်နဲ့အတွင်းမှာအမေရိကန်လေယာဉ်တင်သင်္ဘောကြီးရောက်ရှိနေတာကိုသိရှိကြ။ဒါပေမဲ့အမေရိကန်စစ်တပ်ပိုင်ကိစ္စကိုမှတ်ချက်ပေးပြောဆိုဖို့မသင့်တော်ဘူးလို့ကိုရီးယားစစ်တပ်ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အထူးသဖြင့်မြောက်ကိုရီးယားနဲ့ဆက်ဆက်ရေးတင်းမာနေချိန်2018ခုနှစ်နောက်ပိုင်းကတည်းကအမေရိကန်ဘက်ကလေယာဉ်တင်သင်္ဘောကိုကိုရီးယားကမ်းလွန်ကိုခုံမောင်းခဲ့တာမရှိပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားအစိုးရကမှတော့အခုချိန်ဟာနောက်ထပ်ပဋိပက္ခကာလတစ်ခုကိုဥတည်နေတဲ့အနေအထားရှိပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲမြောက်ကိုရီးယားဘက်ကဒုံးကျည်ဆန့်တက်မှုတွေစံချိန်တင်ညပြခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းမှာတော့တိုက်ချင်းပြည်ဒုံးကျည်ကိုဆန့်တက်ခဲ့ပြီးဒါဆိုရင်2018ခုနှစ်နောက်ပိုင်းပထမဆုံးအချိန်လေးဖြစ်ပါတယ်ရှင်။